မြန်မာနိုင်ငံကိုရောက်လာမဲ့နိုင်ငံတကာဧည့်သည်တွေကိုစက်တင်ဘာလကစပြီးအွန်လိုင်းကတဆင့်ဗီဇာလျှောက်ထား권ပေးတော့မှာကြောင့်လာမဲ့ခရီးသွားရာသီမှာနိုင်ငံသားဧည့်သည်တွေအရင်ကထက်ပိုပြီးဝင်ရောက်လာနိုင်ကြောင်းခရီးသွားကုမ္ပဏီတွေနဲ့အဲလန်းညွန်တွေကခန့်မှန်းထားကြပါတယ်။တချိန်တည်းမှာပိုပြီးများပြားလာမဲ့ဧည့်သည်တွေအတွက်တဲခိုဖို့နေရာထိုင်ခင်းသွားရေးလာရေးနဲ့စားရေးတောက်ရေးအတွက်အခက်အခဲတွေဖြစ်မှာကိုလည်းစိုးရိမ်နေကြပါတယ်။အပြည့်အစုံကို VOA သတင်းနောက်ကိုမိုးစောကရန်ကုန်မြို့ကနေခုလိုသတင်းပေးပို့ပါတယ
်။ဟုတ်ကဲ့စက်တင်ဘာလ1ရက်နေ့ကစတင်ပြီးနိုင်ငံတကာဧည့်သည်တွေကိုအွန်လိုင်းကတဆင့် e-visa လျှောက်ထားနိုင်ကြောင်းကိုလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကတရားဝင်ကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်။ဒီလိုလျှောက်ထားရမှာလျှောက်ထားမှုကိုလက်ခံမခံကိုတနာရီအတွင်းအကြောင်းပြန်ကြမှာဖြစ်တယ်လို့ပြည်ဝင်ခွင့်ပြုမပြုကိုရုံးဖွင့်ရက်9ရက်အတွင်းအကြောင်းပြန်မှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အွန်လိုင်းကတဆင့် e-visa လျှောက်ထားတဲ့စနစ်ကိုကျင့်သုံးလိုက်မယ်ဆိုရင်ခီးသွွားလုပ်ငန်းအတွက်အကျိုးရှိနိုင်ပြီးနိုင်ငံတကာခီးသည်တွေပုံပုံဝင်ရောက်လာနိုင်မယ်လို့ခီးသွွားလုပ်ငန်းကုမ္ပဏီတွေကခန့်မှန်းကြပါတယ်။
ဒီကဟာဒီနိုင်ငံတွေကိုဝင်လာဖို့အတွက်အဓိကအရေးကြီးဆုံးပဲ။ဘာမှမလုပ်လို့မရဘူး။စစံဘယ်လောက်ပဲရှိရှိဒီစဉ်ဒီဘယ်လောက်ပဲကောင်းကောင်းဗီဇာကပို့ပြီးလွယ်ကူသွားရဲဆိုရင်တော့အဲ့ဒီကဗီဇာကြောင့် delay ဖြစ်နေမယ်လို့ယူဆရဲ။အဲဘုတ်ကြီးက confirm ဖြစ်သွားမှာပေါ့။အလုပ်ပြသသွားရဲဆိုရင်ပေါ့နော်။အဲ့ဒီပို့လာမှာပေါ့။
Great Explorer ခီးသွွားကုမ္ပဏီက Matt Vicky ပြောဆိုတာဖြစ်ပါတယ်။တစ်ဆက်တည်းမှာပဲတိုးများလာမဲ့ခီးသည်တွေနေထိုင်ရေးအတွက်အစဉ်အသင့်မဖြစ်ပါနဲ့။အိနီနာချင်းနိုင်ငံတွေနဲ့ဈေးနှုန်းချင်းမရှင်းပြိုင်နိုင်မှာကိုတော့စိုးရိမ်ကြောင်းပြောပါတယ်။ခီးသွွားအဲလန်းညွန်တူဖြစ်တဲ့ဦးစိုးရီကတော့သူ့အမြင်ကိုအခုလိုပြောပါတယ
်။အခုဆိုလို့ရှိရင်ကျွန်တော်တို့ကဒီ Visa on Arrival ကပြောတော့တာသူတို့ပြောတာတကယ်တမ်းလုပ်တဲ့အခါမှာခက်တယ်ဗျာ။ကတဲ့ခါကျအခုလို online ကနေလုပ်မယ်ဆိုလို့ရှင်တော့ဟိုသူတို့ဖြစ်ဖြစ်မှောက်မှောက်လုပ်ရင်ပေါ့လေအများများဆန်းဆန်းပို့ပြီးတော့လာပြီးတော့များများဆက်စားဝင်လာလိမ့်မယ်လို့ကျွန်တော်ထင်တာပဲ
ခီးတယ်တွေတွများလာမယ်ဆိုရင်လိုအပ်နိုင်တဲ့အချက်တွေကိုဥဆိုးကြီးကအခုလို့တုံးသက်ပြောဆိုပါတယ
်ဟိုတယ်ကအရင်အကောင်းကြီးမဟုတ်ဘူး3 star နဲ့2 star လောက်ရှိတဲ့ဟာတွေများများရှိရမယ်ဗျာတော့ဝင်ပြီဆိုတာနဲ့သူကအရင်အဆင်ပြေတဲ့လူတွေလာမှာမဟုတ်ကျွန်တော်ထင်တယ် FIT တို့တိုးရစီကပို့ပြီးဝင်လာကြမှာပဲလေဈေးတက်တောင်တသားနဲ့ဆိုပထမတစ်ချက်အဲ့လိုအဲ့မမြင့်မနေဟိုတယ်များများရှိရမယ်နံပါတ်1ဒီကားလန်းယထာလန်းပို့ပြီးတော့ချောချောမွေ့မွေ့နဲ့ဆိုလို့ရှင်ဒီမှာပို့ပြီးတော့အဆင်ပြေမယ်အဲ့ဒီခါတည်းကကျွန်တော်တို့ဒီမှာအဆင်သင့်မဖြစ်သေးဘူးဟိုစားတောက်ဆိုင်နဲ့ကျွန်တော်တို့ထပ်ပြီးတော့လိုရဲကြစားတောက်ဆိုင်ဆိုကျွန်တော်တို့ဒီမှာခုဟိုတရုတ်ဆိုင်လောက်ပဲကောင်းကောင်းရှိတယ်ကျန်တဲ့ဟာဗမာစာကျွေးမယ်ဆိုရင်လည်းကျန်ကုန်မှာဆိုလို့ရှင် Green Elephant တို့လိုဗဒုံမာတို့လိုဒီလောက်ပဲရှိတယ်ဗျာကျန်တဲ့ဟာများများစားမရှိသေးဘူးကောင်းကောင်းမွန်မွန်တန်တန်ရှင်းရှင်းနဲ့လိုသေးတယ်ကျွန်တော်တို့ဒီမှာတော်တော်များများလိုပါသေးတယ
်အထူးသဖြင့်ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာအမွေအနှစ်မြို့ကြီးတွေအဖြစ်စင်းသွင်းလိုက်တဲ့ရှေးဟောင်းပြူမြို့၃မြို့နေရာမှာအဓိကလိုအပ်နိုင်မယ်လို့လည်းပြောပါတယ်ရန်ကုန်တိုင်းဒေသကြီးကဟိုတယ်နဲ့ခီးသွွာလာရေးလုပ်ငန်းညွှန်ကြားရေးမှူးဦးအောင်မြင့်ကတော့တိုးမြင့်လာမဲ့ခီးသည်တွေအတွက်ပြင်ဆင်ဆောင်ရွက်ထားတယ်လို့ပြောပါတယ်
ကျွန်တော်တို့ပြင်ဆင်ထားပါတယ်ဒီခီးသည်တွေတပီပီတိုးတက်လာနေတော့ကျွန်တော်တို့ကဒီအခန်းကြီးလုံလောက်ဖို့ဒီစားဖို့တော့ဖို့ဒီ restaurant တွေသွားဖို့လာဖို့ဒီကျွန်တော်အကုန်လုံးအစီအစဉ်ထားပါတယ်အချိန်နဲ့တည်းကြီးဖြစ်သွားမှာပါတော့သူတို့တိုးလာနေများကျွန်တော်တို့ကလည်းဒါကိုကျူးစားပြီးတော့လုပ်နေပါတယ်နော်အခုလည်းကျွန်တော်တို့ဂျင်းနီယွန်းတန်တဲ့လူတွေကလည်းအဲ့ဘက်တွေကိုအဲ့လိုဂျင်းနီယွန်းတန်မှုဟိုပါဒီလုပ်ဖို့အတွက်ဟိုစီစဉ်နေကြပါတယ်စဉ်းစားနေကြပါတယ်ဟုတ်ကဲ့အရင်ပြေးသွားမှာပါခင်ဗျအရင်ပြေးသွားမှာပါ
မြန်မာနိုင်ငံမှာနိုင်ငံရေးအရာပြည်ပြင်းပြောင်းလဲရေးတွေလှုပ်ဆောင်လာတဲ့နောက်နိုင်ငံတကာခီးသည်ဝင်ရောက်မှုဟာနှစ်စဉ်တိုးတက်လာနေပြီး2013ခုနှစ်မှာခီးသည်နှစ်တသမ4တန်းဝင်ရောက်ခဲ့ပါတယ်ဒီနှစ်အတွင်းမှာတော့ခီးသည်3တန်းဝင်ရောက်နိုင်မယ်လို့ဟိုတယ်နဲ့ခီးသွွားဝင်ကြီးဌာနကမျှော်မှန်းထားပြီးပြီးခဲ့တဲ့ဇန်နဝါရီလကနေဇူလိုင်လအထိတိတသမ6တန်းလာရောက်ခဲ့ပြီးဖြစ်ပါတယ်